နိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုဖိအားပေးခဲ့တဲ့အပေါ်သမ္မတဒိုနယ်ထရမ့်ကိုအောက်တိုဘာကတရားစွဲဆိုလိုက်တာကြောင့်သူဟာသမိုင်းမှတ်တမ်းဝင်သွားပြီဖြစ်ပါတယ်။ Republican ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာနှစ်စမ်းပိုင်းတရားစစ်ဆေးတဲ့အခါသမ္မတထရမ့်မှာအပြစ်မရှိဘူးဆိုပြီးဆုံးဖြတ်မယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့တရားစွဲဆိုမှုကနေနိုင်ငံရေးတံမြန်တည်ရောက်မှုဟာ2020ပြည့်သမ္မတရွေးကောက်ပွဲမှာအဓိကကျတဲ့ကိစ္စတစ်ခုဖြစ်လာမှာပါ။ဂျင်မလုံးပေးပို့တဲ့သတင်းလှကိုတော့ကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါတယ်
။ Please welcome the 45th President of the United States.Donald J. Trump
အကြံတဲဆိုင်တဲ့အချိန်တိုင်းမှာသမ္မတ Trump အနေနဲ့သူ့ကိုထောက်ခံသူတွေရဲ့အားပေးမှုကိုအမြဲတမ်းအားကိုးအားထားပြုနိုင်ပါတယ်။သူ့ကိုတရားစွဲဖို့အောက်လွှတ်တော်မှာမဲခွဲနေချိန်မှာတော့မှမီရှိဂန်ပြည်နယ်မဲဆွယ်ပွဲတွင်ဒီမိုကရက်တွေကိုထိုးနှက်ခဲ့ပါတယ်
။ You are the ones interfering in America's elections. You are the ones subverting America.
ခင်ဗျားတို့ကသာအမေရိကန်ရွေးကောက်ပွဲတွေကိုနှောက်ယှက်တာ။ခင်ဗျားတို့ကသာအမေရိကန်ဒီမိုကရေစီကိုအန္တရာယ်ပေးတာ။ကျွန်တော်ကဘာဆိုဘာမှလောက်တာမဟုတ်ဘူးဒါဟာအကြောင်းပြချက်ဆက်ဆက်ပဲ
2020ရွေးကောက်ပွဲမှာပြန်နိုင်အောင်ယူကရိန်းအကူအညီယူဖို့သမ္မတကကြိုးစားတာကိုလစ်လျူရှုမှတ်ထားနိုင်တာကြောင့်သမ္မတကိုတရားစွဲရတာလို့အောက်လွှတ်တော်ဒီမိုကရက်တွေကပြောပါတယ်မေရီလန်အောက်လွှတ်တော်အမတ်စတန်နီဝါယာက
This impeachment asks whether we are still a republic of laws
နိုင်ငံတည်ထောင်ခဲ့သူတွေရည်ရွယ်တယ်လို့ကျွန်တော်တို့ဟာဥပဒေစိုးမိုးတဲ့နိုင်ငံဖြစ်နေသေးသလားဒါမှမဟုတ်လူတယောက်ကဥပဒေအထက်မှာရှိနေနိုင်တာကိုကျွန်တော်တို့လက်ခံမလားဆိုတာဒီတရားစွဲဆိုမှုကမေးခွန်းထုတ်တာပါပဲ
ဒါလို့တော့တရားစစ်ဆေးမှုမှာလူများစုခေါင်းဆောင် Mitch McConnell အပါအဝင် Republican တွေကသမ္မတမှာအပြစ်မရှိဘူးဆိုပြီးဆုံးဖြတ်ကြမှာမို့သမ္မတအတွက်အလားအလာကအများကြီးပိုကောင်းပါတယ
် This particular House of Representatives has let its partisan rage
ဒီအောက်လွှတ်တော်ဟာဒီသမ္မတအပေါ်နိုင်ငံရေးပြည်ဩကနဲ့လှုပ်ဆောင်နေတာကအနာဂတ်ထိပါသွားစေမဲ့ဆိုးရွားတဲ့အစဉ်လာတစ်ခုကိုဖန်တီးလိုက်တာပါပဲ
ဒါလို့တော့ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့သမ္မတအပေါ်ဆွဲချက်တွေကိုသူ့ပါတီအနေနဲ့ခိုင်မာအောင်လုပ်မယ်လို့ပြောပါတယ
် I have little doubt that if we tell the presidentthat he can escape scrutiny
ဒီပြည်မှာသမ္မတအနေနဲ့စစ်ဆေးခံရတာကနေရှောင်သွားနိုင်တယ်လို့ကျွန်တော်တို့ပြောလိုက်ရင်သူထက်ခါတလေလေလုံနေမယ်ဆိုတာကျွန်တော်တန်တရားမရှိပါဘူ
းဒီတရားစွဲဆိုမှုကနောက်နှစ်သမ္မတရွေးကောက်ပွဲမှာအဓိကကိစ္စရပ်တစ်ခုဖြစ်လာဖို့ဒီမိုကရက်နဲ့ရီပူဘလီကန်တွေခန့်မှန်းထားကြတယ်လို့ AP သတင်းဌာနကဂျူလီပေ့စ်ကပြောပါတယ်
It's just a huge unknown. Both parties think that this could play to their favor and privately both parties think it could
be against them. ဒါဘလို့မသိနိုင်သေးတဲ့ကိစ္စပါပဲ။ပါတီနှစ်ရက်လုံးကသူတို့ဘက်မှာအသာရနိုင်တယ်လို့ထင်ကြပါရဲ့။နောက်ွယ်မှာကျတော့သူတို့ကိုထိခိုက်နိုင်တယ်လို့ထင်တာပါ။ဒါပေမဲ့တရားစွဲဆိုတာဖြစ်လာပြီးတော့အဲ့ဒီတရားစွဲခံရတဲ့သမ္မတကရွေးကောက်ပွဲပြန်ပြောင်းဝင်တာမျိုးအရင်ကမရှိဘူးသေးပါဘူး
။နိုင်ငံရေးလောကဟာပြီးခဲ့တဲ့လတွေအတွင်းတရားစွဲဆိုမှုဇလန်းရှည်ကြီးနဲ့အချိန်ကုန်ခဲ့ကြပေမဲ့မဲဆန္ဒရှင်တွေကတော့ခက်လွယ်လွယ်မေ့သွားမှာပဲလို့ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးကျွမ်းကျင်သူလယ်ရီဆဘာတိုးကပြောပါတယ
် This is going to be much less significant by next November than people think. It's going to seem like it's going to be a long time.
လူတွေထင်သားသလောက်အရေးပါမှာမဟုတ်ပါဘူး။ဟိုအဝေးကြီးမှာကြံခဲ့တဲ့အတိတ်ဖြစ်ရတစ်ခုအဖြစ်မြင်ကြမှာပါ။အဲ့ဒီနောက်အခြားအရှုပ်ထွေးတွေအခြားကိစ္စတွေဒီမိုကရက်နဲ့ရီပူဘလီကန်သမ္မတလောင်းနှစ်ယောက်စတာတွေကရွေးကောက်ပွဲကိုလွှမ်းမိုးမှာပါ။သမ္မတကိုတရားစွဲတဲ့ကိစ္စမဟုတ်ပါဘူး
။တရားစွဲဆိုမှုအပေါ်လူထုသဘောထားကလုံးဝကွဲပြားတယ်ဆိုတာစစ်တမ်းတွေမှာတွေ့ရပြီးအောက်လွှတ်တော်မှာရှေ့လျားတဲ့လုပ်ငန်းစဉ်ကအဲ့ဒီကွဲပြားမှုကိုပြောင်းမသွားစေခဲ့ဘူးလို့လေလာသူကက်ဘရီကဖာရူကပြောပါတယ်
။ But I think what's happened with impeachment is that it really hasn't had any
တရားစွဲတဲ့ကိစ္စကလူတွေစိတ်ပြောင်းသွားလောက်ရအောင်တည်ထားတဲ့တက်ရောက်မှုတကယ်တမ်းမရှိဘူးလို့ကျမထင်ပါတယ်ရှိထားပြီးသားထောက်ခံသူတွေပိုခိုင်မာသွားစေတယ်လို့ပဲကျမယူဆပါတယ
်အထက်လူတော်မှာတရားစစ်ဆေးမှုကိုဇန်နဝါရီလမှာစလုပ်မှာပါဒါပေမဲ့လည်းတကယ်ဆုံးဖြတ်ချက်ကိုပေးမှာကတော့နိုဝင်ဘာလမှာမဲပေးကြမယ်အမေရိကန်မဲဆန္ဒရှင်တွေပဲဖြစ်ပါတယ်ခင်ဗျာ